ကယားပြည်နယ်အတွင်းမှာထိုးစစ်ဆင်လာတဲ့မြန်မာစစ်တပ်နဲ့ကယင်းဒီကာကွယ်ရေးအဖွဲ့တွေဒီကနေ့ညနေပိုင်းဖရူဇိုမြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားနေပါတယ်။မနေ့ကဖရူဇိုမြို့နယ်နဲ့ဘော်လခဲမြို့နယ်ထဲမှာဖြစ်ပွားတဲ့တိုက်ပွဲအတွင်းမှာတော့စစ်ကောင်စီဘက်ကထိခိုက်မှုများတယ်လို့ကယင်းဒီအမျိုးသားကာကွယ်ရေးတပ်
ကယားပြည်နယ်ဖရူဇိုမြို့နယ်အနောက်ဘက်မှာစင်အားဖြည့်သိမ်းလာတဲ့မြန်မာစစ်တပ်နဲ့ကယင်းဒီတပ်မတော် KA ကယင်းဒီမျိုးသားကာကွယ်ရေးတပ် ဒီကနေ့စက္ကစကကားချက်ကိုစီးနေသူတို့စီတော့လမ်းမှာပဲကရင်ကြံတော်နဲ့ကျင်းဒီအက်ကရင်မြို့တော်ကကိုရေးတက်တဲ့ခုပေါ်လို့မှဟိုမိုက်ဆဲတိုက်ရရဲ့ဒီမှာလည်းနေနေတူတို့ချုပ်ခုတိုက်ခါရရဲ့ပေါ့လေအဲဒီကံကိုချင်းနေတော့စစ်ဦးတော့ကြောက်ပေါ့လေသူတို့ချိခိုက်ပို့ပြီးတော့မြန်သွားတော့ဒီမိုက်ဆဲတိုက်ခိုက်တဲ့နေရာမှာဟုတ်လို့ဒေရတော့ပြင်နေစေဦးကျွန်တော်တို့ရတယ်ပေါ့လေအခုလာ၃ရက်နေက ါဘူးသမရပြန်ကြားရေးဌာနကရရှိသူကိုမေးမြန်းရမှာသူ့အနေနဲ့တိုက်ပွဲချင်းတွေကိုမသိရသေးဘူးလို့ပြောပါတယ
်တောင်းရပါဘူးလို့စိတ်ရင်းပြန်အဲ့တော့ခင်ဗျာတိတ်တိတ်တယ်
မနေ့ကလည်းကြရားပြည်နယ်ကချမ်းပြည်နယ်ဖေကုံမြို့မြို့တော်ခမမှာကိုဗစ် -19 ကာကွယ်ဆေးထိုးချိန်ဘုံပကွဲခဲ့လို့ထိခိုက်မှုတွေရှိခဲ့တယ်လို့ KNDF ကြံကြားရေးတာဝန်ရှိသူကပြောပါတယ
်ကိုဗစ် -19 ဆေးတွေကိုပြည်သူလူထုထုနာပေးနေနေပေါ်ပြီး Mobile PDF အဖွဲ့ကဘုံပကွဲမှုလုပ်တဲ့ရင်းနဲ့မိသက်ဦးတော်ချက်ဆောင်သွားတော့
မြန်မာစစ်တပ်ကလည်းနိုင်ငံတော်အာဏာသိမ်းသိမ်းခိုက်ပြီးနောက်ပိုင်းမိုးကြီးမြို့ရိုက်ကော်စီမော့ဆူဆက်ရှိတဲ့မြို့နယ်တွေမှာစစ်အာဏာရှင်ဆန့်ကျင်ရေးဘုံမောက်ဆန္ဒပြမှုတွင်စစ်တပ်ဘက်ကအကြမ်းဖက်ကြိုခွင်းခဲ့ပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေကလည်းရောက်ရလက်နဲ့ဆွဲကန်ပြီးတော့စစ်ကောင်စီတပ်ကိုမေလာကဆက်လို့ပြစ်ခတ်တိုက်ခတ်မှုတွေဖြစ်ပွားလာပါတယ်။ဒီတိုက်ပွဲဖြစ်ပွားမှုတွေကြောင့်ဒေသခံ3000ကျော်လောက်ဘေးလွတ်ရာမှာထွက်ပြေးသိမ်းရှောင်နေရပါတယ်ခင်ဗျာ။